ကုလသမဂ္ဂလူညွန့်ရေးကောင်စီအမြဲတမ်းဖော်ဝင်နိုင်ငံတွေအနေနဲ့နိုင်ငံတကာအရေးဖြစ်ရှင်းရမှာပြက်ကွက်နေတဲ့အပေါ်အမေရိကန်နိုင်ငံရဲ့ဝန်ကြီးကတတိပေးလိုက်ပါတယ
် When you want member states particularly permanent members of the Security Council flout these rules and block attempts to hold accountable those who violate international law it sends the message that others can break those rules with impunity
ကုလသမဂ္ဂဖော်ဝင်နေသူတို့ဖြစ်ညွန့်ရေးကောင်စီအမြဲတမ်းဖော်ဝင်နေကိုယ်တိုင်ကုလသမဂ္ဂရဲ့စီရင်ရေးကိုချိုးဖောက်တာနိုင်ငံတကာဥပဒေချိုးဖောက်သူတွေကိုအရေးယူဖို့ကြိုးပမ်းရမှာဟန်တားလုပ်တဲ့အခါတခြားလူတွေအနေနဲ့လည်းအရေးယူဖြစ်ပြီးမခံရဘဲအလားတူချိုးဖောက်လို့ရတယ်ဆိုတာမျိုးသတင်းစကားပားရရောက်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတောက်ချန်လေးလူညွန့်ရေးကောင်စီအွန်လိုင်း CEO ဝဲမှာပြောဆိုသွားတာပါမြန်မာပြည်နိုင်ငံတကာကဖိအားပေးဖို့အမေရိကန်နဲ့မဟာမိတ်တွေကတိုက်တွန်းနေပေမဲ့ကုလသမဂ္ဂလူညွန့်ရေးကောင်စီမှာဗီဒီယိုအနာရှိတဲ့အမြင်နဲ့ဖော်ဝင်နိုင်တဲ့ဖြစ်ကြတဲ့တရုတ်နဲ့ရုရှားနိုင်ငံတို့ရဲ့ကန့်ကွက်မှုတွေကြုံနေရချိန်မှာပဲဝန်ကြီးဘလင်ကင်တတိပေးလိုက်တာဖြစ်ပါတယ်။အမြင်နဲ့ဖော်ဝင်ဘယ်နိုင်ငံတွေဆိုတော့တော့ဝန်ကြီးဘလင်ကင်ကအမြင်နာမနဲ့တကွတိတိကျကျပြောမတော်ပေမဲ့လူညွန့်ရေးကောင်စီမှာမေလအတွက်အလှည့်ကျဥက္ကဋ္ဌတောင်းယူထားတဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကတော့အမေရိကန်ရဲ့ရည်တည်ချက်ပေါ်ဆန့်ကျင်တဲ့သဘောထားတွေကိုပြောခဲ့ကြတာပါ။ဝန်ကြီးဘလင်ကင်ကတော့မကြာသေးခင်နှစ်တွေမှာအမေရိကန်ဆွေရဘက်ကပြက်ကွက်တာတွေရှိခဲ့ကြောင်းအထိမှတ်ပြုလက်ခံပြောဆိုခဲ့ပြီးလက်တွေ့လိုရတဲ့အပေါ်စောင့်ကြည့်ခဲ့ဖြစ်ဖို့လည်းပြောဆိုခဲ့တာပါသဘောထားကွဲပြားမှုတွေကြီးကြီးမားမားရှိနေတဲ့နိုင်ငံတွေနဲ့ပါအတူလက်တွဲလွှတ်ဆောင်တော့မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်